စ်တပ်ကအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်မှုတွေကိုအရေးကြီးလှုပ်ဆောင်စေဖို့ဦးဆောင်မှုအစီအစဉ်တရက်ကိုသုလတမဲကလုံညွန်ကြီးကောင်စီထံတောင်းဆိုထားတဲ့အစီရင်ခံစာတစ်စောင်ကိုမြန်မာတိုက်ခံမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ကကြိုးဆိုလိုက်ပါတယ်ဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်မှာအဲ့ဒီအစီရင်ခံစာအတွက် NLD ကကျေးဇူးဥပဒေအရတင်ရှိကြောင်းမြန်မာနိုင်ငံကိုဒီမိုကရေစီထွန်းကားတဲ့နိုင်ငံတကာနိုင်ငံဖြစ်စေရန်ကြိုးပမ်းချက်အလုံးကိုကြိုးဆိုကြောင်းဖော်ပြထားပါတယ်။အင်္ဂါနေ့ကချက်သမရဘက်ကလစ်ဟာဗယ်နဲ့တောင်အာဖရိကဂိုင်းချုပ်ကြီးဒက်စမွန်တူတူတို့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံဟာအခြေအနေဟာလုံခြုံရေးကောင်စီအနေနဲ့အရင်ကကြားဝင်လှုပ်ဆောင်ခဲ့တဲ့ခုနှစ်နိုင်ငံတက်အများကြီးပိုဆိုးကြောင်းအခြေအနေဆက်လက်ဆိုးဝါးနေကြောင်းနိုဘယ်ဆုရှင်အုပ်ကဖော်ပြခဲ့ပါတယ်။မြို့သားပြန်လည်သိမြင်ရေးနဲ့ဒီမိုကရေစီနည်းကြရွေးကောက်တဲ့အစိုးရပြန်လည်ထွန်းကားရေးအတွက်စီမံချက်ကိုအကောင့်ထည့်ဖော်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအာနန်နဲ့မြန်မာစစ်အစိုးရမဖြစ်မနေလက်တွဲလှုံ့ဆော်သွားဖို့ဆုံးဖြတ်ချက်ချမှတ်ရန်အဲ့ဒီအစီရင်ခံစာမှာထောက်ခံတင်ပြထားပါတယ်။16နှစ်နီးပါးကြာအကြေကျုပ်ချခံနေရတဲ့NLD ကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုချက်ချင်းလွှတ်ရေးကိုလည်းတောင်းဆိုထားပါတယ်။